အာဖဂန်နစ္စတန်နိုင်ငံမှာအဲစစ်သွေးကြောင့်တောင်းလောင်ရှိတယ်လို့ရုရှားကကမန့်ထားပြီးဒီရေအတွက်ဟာတိုးလာနေတယ်လို့ဆိုပါတယ်အကြမ်းဖက်သမားတွေဟာစီးရီးယားနဲ့အီရတ်ကတိုက်ပွဲတွေမှာအရေးနိုင်လာပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကထွက်ပြေးလာကြတာပါအာဖဂန်ဆိုင်ရာရုရှားအထူးသံမတ်ဇာမီကာဘူလော့ဖ်ကတာဂျီကစ္စတန်တာကမန်နစ္စတန်နိုင်ငံတွေနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်တွေမှာအဲစစ်သွေးကြောတွေပိုးပြီးတော့ခိုးအောင်လာနေတာနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့ပြောကြားကြောင်းရုရှားသတင်းမီဒီယာတွေကကုကဖော်ပြပါတယ်။ဒါပြင်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံဒုတ်ဆက်လက်နဲ့ပစ္စည်းတွေကိုအမှန်တစိမ့်မပါတဲ့ရဟတ်ယာဉ်တွေနဲ့ပို့ဆောင်နေကြောင်းလည်းဆွဆွဲပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရောဂိုရောနေတိုးအဖွဲ့ဝင်ကိုအဖွဲ့ကိုပါအချင်းချင်းအကြောင်းကြားထားပေမဲ့ဘလို့တုံ့ပြန်ချက်မှမကြားဘူးလို့လဲကာဘူလော့ဖ်ကပြောပါတယ်အာဖဂန်နစ္စတန်မှာရှိနေတဲ့နေတိုးတပ်ဖွဲ့အရာရှိတွေကတော့ရုရှားဟာတာလီဘန်ကိုထောက်ပံ့ကူညီပေးနေတယ်ဆိုပြီးဆွဆွဲပြောဆိုပါတယ်အာဖဂန်အရာရှိတွေကလည်း IS တွေခြေကုပ်ယူနေပြီဆိုတဲ့သတင်းဟာအကြမ်းဖက်အဖွဲ့ကဖြန့်ချီနေတဲ့မမှန်သတင်းတွေလို့ဆိုပါတယ်အာဖဂန်ကာဝေးရေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီကဒီအမေရိကန်တွေရဲ့ကိုလာတာလေကြောင်းတိုက်ခိုက်မှုအတွင်းအဲဆုံးရောက်ဖွဲ့ဝင်1600လောက်တည်ဆုံခဲ့ပြီးအဲ့ဒီထဲမှာထိပ်ပိုင်းကောင်းဆောင်တချို့လည်းပါဝင်တယ်လို့အခုသတင်းပတ်အစောပိုင်းကသတင်းတောက်တီကိုပြောကြားခဲ့ပါတယ်ခင်ဗျာ။